မြန်မာနိုင်ငံမှာတော့တရုတ်ကောင်စီရောတက်ခိုက်ခံရပါတယ်။မြန်မာဆိုင်ရာတရုတ်သံရုံးရဲ့မန္တလေးမြို့ကကောင်စီရေးရယုံမနေ့အောက်တိုဘာ17ရက်တောက်ကြာညနေပိုင်းကတိုက်ခိုက်ခံရတာပါ။မန္တလေးကျုံတောင်ဘက်မှာရှိတဲ့တရုတ်ကောင်စီရုံးဝင်းထဲမှာမနေ့ညကညနေပိုင်းမှာပောက်ကွဲတံချားခဲ့ရပြီးထိခိုက်သေးဆုံးတာမရှိဘူးလို့တော့ဒေသခံတွေကပြောပါတယ်။တရုတ်ကောင်စီရုံးတစ်ပိုက်ဟာပုံမှန်အရှင်လုံခြုံရေးတင်းကျပ်တဲ့နေရာဖြစ်တယ်လို့မန္တလေးမြို့ကန်တွေကတော့ပြောပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ညနေ၄နာရီပတ်ဝန်းကျင်မှာတရုတ်ကောင်စီဝင်ကျုံရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးနှစ်ထပ်ဆောင်ခေါမိုးရဲ့အုပ်ချုပ်မှုနှစ်ပေလောက်ပျက်စီးသွားကလူနဲ့တခြားပစ္စည်းတွေအထိကိမရှိဘူးလို့တော့ဖော်ပြထားပါတယ်။တရုတ်ကောင်စီဝင်ရုံးတာဝန်ရှိသူတွေနဲ့ပူးပေါင်းစုံစမ်းနေတယ်လို့လုံခြုံရေးတိုးမြင့်ထားတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းကစလို့မြို့ပြဒေသတွေမှာပါတိုက်ခိုက်မှုတွေကြေပြန့်လာတဲ့မန္တလေးလိုမြို့မှာရှိတဲ့တရုတ်ကောင်စီရုံးကိုအခုလိုတိုက်ခိုက်တာပထမဆုံးဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်ဖွဲ့ကလုပ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိသေးပါဘူးခင်ဗျာ။